ဒီကနေ့ခေတ်ဤပညာတိုးတက်မှုတွေအင်တာနက်ဆက်သွယ်မှုတွေဟာအချိန်အဟုန်နဲ့ထွန်းကားလာနေတာဟာအမှုပညာရှင်မဟုတ်တဲ့သူတွေအတွက်ကိုပါအမှုပညာဖန်တီးလာနိုင်အောင်လို့လမ်းဖွင့်ပေးသလိုဖြစ်နေပါတယ်။ဝါသနာအဆင့်ကနေပြီးတော့ကျွမ်းကျင်အမှုပညာရှင်အဆင့်ကိုဤပညာထွန်းကားမှုကတွန်းပို့ပေးလာနေတယ်ဆိုတာကိုတော့ကိုကျော်အောင်လွင်ကဒီ VOA မြန်မာပိုင်းအင်တာနက်ဆိုင်ရာတာဝန်ခံကိုစစွန်နဲ့ဒီဆွေးနွေးတင်ပြထားပါတယ်ရှင်။
ဒီနှောင်းကအမှုပညာရှင်တွေကပဲအမှုပညာကိုဖန်တီးလာတယ်အခုဒီနှိပညာတွေကအရန်ထွန်းကားလာတော့အမှုပညာရှင်တွေမဟုတ်ဘဲနဲ့တာမန်အမှုပညာကိုစိတ်ဝင်စားတဲ့ဝါသနာရှင်တွေကပါအမှုပညာထုတ်လုပ်မှုတွေဟာဒီနှိပညာရဲ့အကူအညီနဲ့ပဲအမှုပညာဖန်တီးမှုတွေကပိုပြီးတော့များလာပါတယ
်ဟုတ်တယ်လေဒီနေ့ကတော့ဟိုကွန်ပျူတာသုံးဆက်မှုကအရင်နဲ့စာရင်အများကြီးတိုးတက်လာတယ်နောက်ကဒီနှိပညာတွေအင်တာနက်မှာသုံးဆက်တဲ့နှိပညာတွေကလည်းတချို့တိုးတက်လာတယ်အထူးသဖြင့်ဆိုရင်ကိုလူမှုကွန်ရက်ဒီကတ်တဆင်ပေါ့လူတွေတကူးနဲ့တူဆက်ပြဲမှုတွေသတင်းဖလှယ်မှုတွေအဲ့ဒါတွေအများကြီးခြေပြန်လာတာကိုတွေ့ရတယ်လေ
အခုထင်ရှားတဲ့အင်တာနက် website တွေထဲမှာပေါ့ဒီကဘာသုံး website တစ်ခုဖြစ်လာတဲ့ YouTube ပေါ့လေ YouTube ကကိုဖန်တီးတဲ့အတံပဲဖြစ်ဖြစ်အရုပ်ပဲဖြစ်ဖြစ်ဓာတ်ပုံပဲဖြစ်ဖြစ် video ပဲဖြစ်ဖြစ်ပေါ့လေအကုန်လုံးတင်လာတာကိုတွေ့ရပါတယ် YouTube ကတော့သူတစ်ပြင်ဒီ video တွေဇာတ်လမ်းအတိုလေးတွေကိုဖန်တီးတာတွေကိုကျွန်တော်တို့သတိထားမိပါတယ်မြန်မာပြည်ဘက်ကလည်းအမှုပညာဖန်တီးမှုတွေတင်တာလည်းကျွန်တော်တော်တော်များသတိထားမိပါတယ်ဆိုတော့ဒါဟာဒီ YouTube ဆိုတဲ့ internet website ကိုအသုံးပြုရတာကိုဖန်တီးတဲ့အမှုပညာကိုဒီပေါ်မှာတင်ရတာလွယ်လို့လားခင်ဗျဟိုလွယ်တယ်ဆိုလို့ရှိရင်လည်းရှင်းပြပါဦးခင်ဗျဘယ်လောက်ထိလွယ်လဲဆိုတာ
YouTube ကဟုတ်တယ်ခုနကကိုကျော်အောင်လင်းပြောသလိုပဲကမ္ဘာလုံးမှာရှိတဲ့အကြောင်းအရာတွေအကုန်လုံးလူတန်းစားပေါင်းလို့ပေါ့ဒီမှာလူတိုင်းကွန်ပျူတာသုံးနိုင်တဲ့လူကွန်ပျူတာကိုကြည့်နိုင်တဲ့လူတွေအကုန်လုံးတင်ထားတဲ့ဒီရုပ်ရှင်တွေဗီဒီယိုတွေတချင်းတွေအကြောင်းအရာတွေအကုန်လုံးကြည့်လို့ရတယ်အဲ YouTube သုံးဖို့ဆိုတာလည်းတော်တော်လေးလွယ်တယ်ကွာကွန်ပျူတာသုံးတဲ့လူတော့ဖြစ်ရမယ်ပေါ့နော်ကွန်ပျူတာသုံးတဲ့ခါမှာကိုယ်ပိုင်း email တခုတော့ရှိရမယ်ဥပမာညီမကြီးမဆိုရင်ကုလူတို့များ gmail လို့ပါလို့ဆိုတယ် gmail ကတော့အကောင်ဆုံးဖြစ်တယ်ဘာလို့ဆို gmail နဲ့ဒီ youtube ကလည်းဒါဆက်နွယ်မှုဖြစ်နေ youtube ကဒီ google ရဲ့ပိုင်ဆိုင်မှုအောက်မှာရှိတော့ gmail ဆိုရင်တော့ပိုကောင်းတော့ပေါ့youtube ကိုဒီ video တို့ကိုရိုက်ထားတဲ့ဒီဓာတ်ပုံတွေပဲဖြစ်ဖြစ်ဒီတစ်ချင်လေးဟိုအကြောင်းအရာတွေတင်နေတဲ့ဆိုရင်တိတ်ပြီးတော့ခက်တဲ့ရတော့မဟုတ်ဘူး gmail အကောင့်နဲ့ဖြန့်ပြီးတော့YouTube website ကိုသွားပြီးတော့အဲ့ဒါကိုကိုရိုက်ထားတဲ့ video မှတ်တမ်းတွေအကြောင်းအရာတွေဥမာ5မိနစ်10မိနစ်15မိနစ်ပေါ့ခါချင်းငွေမပေးရဘူးကိုတင်တဲ့ရအောင်ဆိုတော့တင်တဲ့လူက15မိနစ်လောက်တော့ရိုက်တင်လို့ရတယ်ကို video ရိုက်ထားတာကိုကိုကကိုဖြတ်တောက်ပြီးတော့ YouTube ပေါ်အလွယ်တင်လိုက်လို့ရတယ်လေ
video ပဲဖြစ်ဖြစ်အသံပဲဖြစ်ဖြစ်အဲ့ဒါကိုတီးဖြတ်တဲ့ software ပေါ့ဒီ software တွေကလည်းဘာပါပြီးမှပေါ်တယ်လို့ကြားပါတယ်ဒီ software တွေသုံးကပြရတာကောလွယ်လားခင်ဗျရှင်းပြပေးပါဦး
နောက်ပဲအကုန်လွယ်လေဗျာဆိုတော့ခုရိုက်တင်မယ်ဆိုရင်တော့ဗီဒီယိုကင်မရာတော့ရှိရမယ်ပေါ့နော်ဗီဒီယိုကင်မရာနဲ့ရိုက်မယ်သူမို့လဲခုဗမာပြည်မှာခု cell phone တွေလည်းဗီဒီယိုရိုက်လို့ရတဲ့ cell phone တွေလည်းရှိနေပြီဆိုတော့အဲ့ဗီဒီယို cell phone တွေနဲ့ရိုက်တင်ရိုက်ပြီးတော့ဗီဒီယိုတွေတီဖြတ်နိုင်တဲ့ဒီ computer program တွေဆိုလည်းဗမာပြည်မှာအလွယ်ရယူနိုင်တယ်လေဒီဝယ်ယူပြီးတော့ computer မှာအလွယ်လေးဖြတ်တောက်လိုက်လို့ရတယ်လေဆိုတော့အဲ့ဒါလည်းသိပြီးတော့ထက်ခဲတဲ့ຢာတော့မဟုတ်ပါဘူးကွန်ပျူတာတော့နည်းနည်းအခြေခံရှိဖို့တော့လိုတာပေါ့နောက်ကခုကျွန်တော်သိသလောက်ဆိုရင်ဒီဗမာပြည်မှာရှိတဲ့ကွန်ပျူတာ internet site တွေဘာတွေမှာလဲဒီဒီဗီဒီယိုဖြတ်တောက်လို့ရတဲ့အခြေခံဖြတ်တောက်လို့ရတဲ့ဒီ program လေးတွေရှိတယ်ဆိုတော့
ဟိုဒါဆိုလို့ရှိရင်ပဲပညာရှင်မဟုတ်သည့်တိုင်အောင်ကိုဝါသနာရှင်အနေနဲ့ပဲကိုယ့်ကိုရိုက်မယ်ကိုယ့်ကိုဗီဒီယိုထုတ်လို့ရေလုပ်ငန်းတစ်ခုအကျန်းတော့ဟို YouTube နဲ့ဆက်နွယ်ပြီးတော့လုပ်လို့ရရဆိုတဲ့သဘောလားခင်ဗျ
ဟုတ်တယ်တချို့ဆိုရင်ဥမာဆိုရင်တချို့ခုနောက်ပိုင်းဗီဒီယိုတွေဆိုရင်ဒါကိုကတီဖြတ်เสียရမှာမလို့တော့ဗီဒီယိုကင်မရာထဲမှာပါပြီးသားပဲအခြေခံတီဖြတ်လို့ရတာပါပြီးသားဆိုတော့အဲ့ဒါလေးကိုကိုကရိုက်ပြီးတော့အကျန်းပေါ့နော်အကျန်းတယ်ခေါ်တာပေါ့ရိုက်လိုက်မယ်မဖြတ်မတောက်ဘူးဒီ5မိနစ်စာ7မိနစ်စာကိုတစ်ခါတည်းကွန်ပျူတာနဲ့ချိန်ပြီးတော့တင်လိုက်လို့ရတယ်တင်တဲ့ဒီအဆင့်တွေကိုလိုက်ပြီးတော့လုပ်ပြီးတော့တင်လိုက်ရုံပဲ
မြန်မာစာနဲ့တောင်ရိုက်ပြီးတော့ YouTube ထဲမှာကိုလိုချင်တဲ့ပုံတွေကိုစိတ်ဝင်စားတဲ့အကြောင်းအရာတွေရှာဖွေလို့ရတဲ့အခြေအနေရှိပါတယ်ခင်ဗျာအဲ့အကြောင်းလေးရှင်းပြပါအောင
်အဲ့ဒါဟုတ်တယ်ဘာလို့ဆိုအခုဆိုရင်ကျွန်တော်တို့ကိုနိုင်လေဒီမှာအခုမြန်မာပြည်ကအခုအချို့လေဒီပဲပြင်ပနိုင်ငံတွေရဲ့တဆင့်ပေါ့မြန်မာသချင်းတွေမြန်မာရုပ်ရှင်တွေတော့မြန်မာပြည်အကြောင်းအရာတွေကိုတင်ထားတဲ့ဗီဒီယိုရုပ်ရှင်တွေရှိတယ်အဲ့အရာတွေကိုကျွန်တော်တို့ကကိုလိုချင်တယ်ဆိုရင်ရှာလိုက်လို့ရဥမာဖြစ်ရုပ်ရှင်မင်းသားထားပါတော့နေတိုရှာဆိုကျွန်တော်တို့နေတိုလို့ရိုက်ထည့်လိုက်လို့ရတယ်ဥမာတခြားမင်းသမီးသက်မုံမြေတို့ပါတော့အဲ့လိုပုံစံမျိုးအလွယ်ပမာလို့ရိုက်ပြီးတော့ရှာလို့ရတယ်လေအခုကဘာသာစကားဖြစ်လဲဟိုအင်္ဂလိပ်စာဖြစ်ဖို့မလိုဘူးပေါ့ဒီသူမှာကိုကကိုတက်တဲ့ပညာကိုတက်တဲ့ဥမာသရုပ်ဆောင်တာတချင်းဆိုတာတွေတင်လိုက်လို့ရတယ်တချို့ဆိုရင်ဥမာဒီဘက်နိုင်ငံတွေမှာဆိုရင်ခုဆိုရင်ခုကျွန်တော်ပမာပြည်သားတွေလည်းတိမှာပါကြားနေပါပါခုအမေရိကန်မှာဆိုရင်အရန်နံပါတ်ကြီးနဲ့ဟိုကောက်မလေးတွေအသေးဆွဲပေါ့ Justin Bieber ဖိလစ်ပိုင်ကလာတဲ့ကောင်မလေး Cherry တို့ဆိုရင်ဒါသူတို့ YouTube မှာတင်လိုက်တာသူတို့ရဲ့စချင်းတွေဆိုတာတွေတိခတ်တာတွေကိုပြုတ်ဆောင်တာတွေတင်လိုက်တာအဲ့ဒါကိုဒီကထုတ်လုပ်သူတွေရုပ်ရှင်အဖွဲ့တွေစချင်းထုတ်လုပ်သူတွေကမျက်စိကျပြီးတော့မှသူတို့ကိုစင်တော်ကောက်လိုက်တာဆိုတော့အခုဆိုရင်သူတို့ကအခုဒီနိုင်ငံမှာနာမည်ကြီးဆိုတာတွေကကဘာတိနိုင်ငံကြီးဆိုတွေဖြစ်တာ YouTube ကတင်လာတာပေါ့နော်
ဒီနည်းပညာတွေဟာတမန်လူတွေကိုပါအမှုပညာဖန်တီးမှုအလွယ်တကူလုပ်လို့ရလာအောင်ဒီနည်းပညာကဒီတရားထိုးပြီးတော့အကူအညီပံ့ပိုးတဲ့ခစ်ကိုရောက်နေပြီလို့ပြောလို့ရပြီလားခင်ဗျာ
ကြတော့ပေါ့ကြတော့အခုဆိုရင်လူတိုင်းကလွတ်လွတ်လပ်လပ်လေးကိုလှုပ်ချင်တာကိုတင်ပြချင်တာကိုလွတ်လွတ်လပ်ကိုပေါ့ကိုဖန်တီးပြီးတော့ဒီ website တွေမှာအခအကျင်းကိုမကုန်ကြပဲနဲ့တင်ပြလို့ရတယ်ဆိုတော့အဲ့ဒီကတစင်ကုနာကျွန်တော်ပြောလို့ပဲကိုယ့်ရဲ့အရေးချင်းကိုယ့်ရဲ့တင်ပြမှုကိုမူတည်ပြီးတော့ဒီမှာကလုတ်သွားနိုင်တာတွေလုတ်ခွင့်တွေဆိုရနိုင်တယ်လေ
ကိုတင်ញင်တဲ့အကြောင်းအရာတွေကိုကိုကြိုက်တယ်လို့ဖန်တီးပြီးတော့လွတ်လွတ်လပ်လပ်တင်ခွင့်ရတယ်ဆိုတာဘယ်လောက်ထိလွတ်လပ်တာလဲခင်ဗျာစင်ဆာဆိုတာကောမရှိဘူးလားခင်ဗျာ YouTube မှာ
အာ YouTube မှာစင်ဆာတော့ရှိတယ်ဥပမာဖြစ်ကိုရဲ့ကိုပိုက်ဆိုင်မှုမဟုတ်ဘဲနဲ့သူများတူတူယောက်ကပိုက်ဆိုင်မှုကိုကိုယူပြီးတော့တင်တာတော့တင်လို့မရဘူးပေါ့နော်ဥပမာကိုကတချင်းဆိုတယ်ဒါပေမဲ့တချင်းရဲ့နောက်ခံတို့ဘာလို့မှတခြားရုပ်ရှင်ကဥပမာတခြားနိုင်ငံခြားကရုပ်ပုံတွေပါတယ်ထည့်ပြီးလုပ်မယ်ဆိုရင်တော့သူက YouTube ကတားတယ် YouTube ကပြန်ပြီးဟိုဖယ်ရှားတယ်သို့မဟုတ်လည်းသူတယောက်က Python နဲ့လူကဒါသူ့ရဲ့ Python မှုလို့တောင်းဆိုလာတဲ့အခါမှာ YouTube ကအဲ့ဒါကိုဖယ်ရှားတယ်နောက်တစ်ခါမညဉ့်ဉန်းတဲ့ပုံတွေဟိုနိုင်ငံရေးရအရင်ဆိုးရတဲ့ဟာတွေပါဆိုလဲသူတို့ကဖယ်ရှားတယ်ပေါ့နော်ဒါပေမဲ့တချို့လည်းစူးစမ်းပြီးတင်ကြတာပဲဒါပေမဲ့ခုနလိုပေါ့ YouTube ကဟိုကန့်ကွက်မှုတွေရှိရင်တော့ဖယ်ရှားလိုက်တယ်အကျိုးရှိရှိသုံးတတ်ဖို့တော့အရေးကြီးရလေနော်အခကြေးငွေမကုန်မဲနဲ့ဒီမှာကိုယ့်ရဲ့ကြည့်ရအရေးချင်းကိုတက်တဲ့ကိုယ့်ရဲ့အမှုပညာကိုလွတ်လွတ်လပ်လပ်နဲ့ဒီ internet ဆာမျက်နှာတွေမှာတင်နိုင်တယ်တင်ခြင်းအဖြစ်နိုင်ငံတကာလည်းသိနိုင်တယ်နော်ကိုလည်းတော်ရင်တော်သလိုပေါ့ဖင်တော်ကောက်ချင်းလည်းခံမယ်ပေါ့
ကွန်ပျူတာနည်းပညာသမားကိုစောစောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျောင်းလင်းစီစဉ်တင်ဆက်ထားတဲ့အမှုပညာမိုးကောင်းငင်အစီအစဉ်ကိုနားဆင်ရတာပါ VOA မြန်မာပိုင်းအင်တာနက်ဆိုင်ရာတာဝန်ခံကိုစောစောနဲ့ဆွေးနွေးတင်ပြခဲ့တာပါရှင် VOA ကအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့နေ့စဉ်သတင်းတွေကို email သတင်းလွှာနဲ့လိုချင်တဲ့ဆိုရင် VOA ကိုဆက်သွယ်တောင်းလို့ရပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်းဝေဖန်အကြံပေးချင်တဲ့ဆိုရင်ဆက်သွယ်ပြောပြလို့ရပါတယ်ရှင်